ကျေးဇူးတော်ရှင်ဆရာတော်ရှင်တင်မြတ်ကြီးဖျားယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကရ1384ခုနှစ်တဘိုးတွယ်လာစွန်းတရက်2023ခုနှစ်ဇန်နဝါရီလ21ရက်စနေနေ့ညဓမ္မဒါနကုသိုလ်ရှင်များပြတော်ရန်ကုန်မြို့နီဒေါ်မြင့်ကြီးဖေဖော်ဝါရီလ3ရက်နေ့တွင်ကြာရောက်တော်84နှစ်ပြည့်မွေးနေ့လူဖခင်ကြီးဦးဝင်းရွှေအားရည်စူး၍မိခင်ကြီးဒေါ်စန်းဦးဤမွေးနေ့လူကိုစိုးမိုးအောင်မနီလာဝင်းသားလင်းအောင်ဒီရှယ်လန်းစားတော့ကုန်လုပ်ငန်းမိသားစုနှစ်ဖက်မိဘများဖြစ်ကြတော့ဥက္ကင်မောင်ဝင်ဒေါ်ခင်ကြီးဥတင်စိန်ဒေါ်မြတ်အေးတို့အားရည်စုရဥက္ကင်မောင်ထွန်းဒေါ်ထီထီကျွဲတမီအေးမွန်မြင့်သားမင်းခန့်ထွန်းမိသားစုရန်ကုန်မြို့နေအဖိုးအဖွားမိဘများဖြစ်ကြတော့ဥကျော်စောဒေါ်ညော့ဥစမ်းမောင်ဒေါ်ရွှေဥဥတောင်ဝင်ဒေါ်နန်းမြင့်တို့အားရည်စုတော်နန်းခင်တို့မိသားစုနှစ်ဖက်မိဘများအားယေရှုမှုထား၍ဥဇော်လင်းတို့မျိုးမျိုးဤ Gold Fiber Company Limited မိသားစုရန်ကုန်မြို့နေကွယ်လွန်သူမိဘနှစ်ပါးအားယေရှု၏တမီးဒေါ်သူစာအောင်မြင့်ဤ52နှစ်ပြည့်မွေးနေ့အလှူဖြင့်စူပေါင်းဆင်ရင်ကျင့်ပါပြုလို့အပ်တော် Online ဓမ္မသရဉ်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ပမောက်ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံရာပြည့်တော်ကျေတော်ဆုံးခ၍ယူသေးစွာရှောက်ထားအပ်ပါပြီဗျာ
1384ခုနှစ်ဒုရလဆန်တရက်2023ခုနှစ်ဇန်နဝါရီလ21ရက်စနေနေ့၌အွန်လိုင်းမှာဟောကြားတော်မြတ်ဗုဒ္ဓနှင့်သာလနာတထေကြီးဥပါလိအပိုင်သုံးတရားဒိဋ္ဌတော်ယသောဖျာနဲ့အမှန်တရားပေါ်မှာယက်တည်ပြီးတော့ဆွေးနွေးတဲ့အခါမှာကျင့်တဲ့အာရမှုဖြစ်ပြီးဤကန္တနာဗုဒ္ဓရဲ့တပည့်ဥပဒကလာလနာတထေကြီးဥပါလိဟာဘုရားကိုကိုးကွယ်သူအဖြစ်ရှောက်ကြတယ်ရှေခေကဘုရားကိုကိုးကွယ်သူအဖြစ်ဘယ်လိုရှောက်လဲဆိုရင်အေသာဟံပန္တိဘဂဝန္တံတရဏံခိသမိဓမ္မိသဘိက္ခုတံငိသတပည့်တော်ဟာအစပြာကိုကိုကိုရဟူ၍စိတ်ကပ်ပါれသိမှတ်ပြုပါれတရားနှင့်တန်ခါကိုလည်းပဲကိုကိုရအဖြစ်စိတ်ကပ်ပါれဥပဒကမံပကဝါဒရေတုအစ္ဆတက်ကိပါဠုပေတံတရဏကတံဒီကတိအနေစပြီးတော့အသက်ထဆုံးကိုယ်ဝေစိကတဲ့ဥပဒကအဖြစ်တပည့်တော်ကိုမှတ်ယူပါလို့ဒါဥပဒကအဖြစ်ခံယူတာသူတို့ကိုယ်တိုင်သူတို့ဆုံးလေးရှိကြတယ်ပေါ့နော်အဲ့ဒါဥပဒကအဖြစ်ခံယူချောင်းရသဗျာကိုရှောက်တဲ့အခါမှာရသဗျာဗမိတ်နုံဆိုအနုဝိသကာရံခောကဟပတိကရောဟိစင်စင်ဆာဆာလောက်ပါအဲ့တကားလေးအစဘုရားဝတ္တဖြစ်ကိုခံယူလိုက်တဲ့အခါရဏသမားကိုကိုယ်ကိုစိတ်ကတ်သူဥပဒကဖြစ်ခံယူလိုက်တဲ့အခါမှာသစ္စာရသူ့ကိုတတိပေးတယ်တတိစင်စင်ဆာဆာလောက်ပါစင်စင်ဆာဆာလောက်တာဟာတဲ့တို့လူထင်ရှားတဲ့ပုဂ္ဂိုလ်တွေအတွက်ကောင်းတယ်ထင်ရှားတဲ့ပုဂ္ဂိုလ်တွေဆိုတာစဉ်းစားဆာလောက်မှကောင်းတယ်နာမည်ကြီးတဲ့လူသိပြားတဲ့ပစ္စည်းဥစ္စာကျွဲဝချမ်းသာတဲ့နာလန္ဒမြို့မှာမသိသူမရှိတော့အောင်ဒီလိုထင်ရှားတဲ့ပုဂ္ဂိုလ်မျိုးတွေဖို့ဘယ်လောက်ပဲလောက်လို့အဝေပြောပြောစင်စင်ဆာဆာလှုပ်တဲ့နေလို့ဒါ မှန်တာပဲနော်ဘယ်ရပဲလို့လို့စဉ်းစားပြီးတော့မှလောက်တာတော့ကောင်းတယ်တို့ဆိုစိတ်လိုက်မှန်ပါစိတ်ထဲမှာထင်မိထင်ရထလို့လို့ရှင်လွဲမှားတယ်ပေါ့နော်ဘာပဲဖြစ်လှုပ်ပြီးဆိုလို့ရှင်တော့တည်တည်ချာချာစဉ်းစားဖို့လိုတယ်ရှင်းနောက်ကြည့်ဖို့လိုတယ်အလနာပြုတ်တပြုတ်လုံးကဥပါလိဆိုတဲ့တထေးကြီးဟာနိဂဏနာတဗုဒ္ဓကိုကိုးကွယ်တဲ့ဥပဒကကြီးဖြစ်အလုံးအောင်သိထားကြတာအခုတကကောရမဗုဒ္ဓနဲ့တခါပဲတွေ့ရသေးတယ်ချက်ချင်းကောရမဗုဒ္ဓကိုကိုးကွယ်ပါလေဆိုတာမြတ်စွာဘုရားတတိပေးလိုက်တာလူသိထင်ရှားတဲ့ပုဂ္ဂိုလ်မျိုးဆိုတာဘာပဲလုပ်လို့စဉ်းစားစားစားလုပ်တင်နေစဉ်းစားစားစားလုပ်မှကောင်းတယ်လို့ဒီစကားမိန်လိုက်တဲ့အခါကျတော့ဥပါလိတထေးကြီးကလျှောက်တယ်ရှင်ဖရာတဲ့တပည့်တော်စဉ်းစဉ်းစားစားလုပ်ပါသင်တို့ထင်ရှားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့စဉ်းစားစားလုပ်တာကောင်းပါတယ်လို့ရသော်ပြမိတ်နာချောင်းတပီတော့ဟာဒီအချက်နဲ့လေပို့ပြီးတော့အရှင်ဘုရားအပေါ်မှာကျင့်တတ်မှုတွေပို့ဖြစ်ပါတယ်ဒီတကမိတ်ရှင်လိုက်တော့ပို့ပြီးတော့ကျင့်တတ်မှုဖြစ်တယ်ဘာဖြစ်လို့လို့ဆိုတော့တခြားဘာသာဝါဒရှိတဲ့ပုဂ္ဂိုလ်တွေဟာတပီတော့လို့ထင်ရှားတဲ့တပည့်တကမြို့ရပြီဆိုလို့ရှိရင်နာလန္ဒမြို့တမြို့လုံးတော့အလန်ထူပြီးတော့မြို့ထဲမှာလှဲ့ပတ်ပြီးတော့ကျင်ကြလေးရှိကြတယ်တဲ့ဥပါလိတထေးကြီးဟာငါတို့ရဲ့ငါတို့ဘာသာကိုကိုးကွယ်တဲ့ငါတို့ဆရာရဲ့တပည့်တော်ကအဖြစ်ရှိကကိုးကွယ်သူဖြစ်တယ်ရှိကကိုးကွယ်တယ်ဆိုတာကိုတပြိုလုံးသိအောင်လိုက်ပြီးတော့ကျင့်ကြလေးရှိကြတယ်တဲ့ဒါပေမဲ့မြတ်စွာဘုရားကတော့တပည့်တော်ကိုစွန့်စင်စားစားလှုပ်ဖို့ပြောနေတယ်ဒီအချက်ကြောင့်လည်းပဲတပည့်တော်ဟာမြတ်စွာဘုရားကိုထပ်မံပြီးတော့လျှောက်ကြပါရစေဒီကနေ့ကစပြီးတပည့်တော်ဖရတရားတန်ခါရဏ390စိကတ်တဲ့ဥပဒကအဖြစ်တပည့်တော်ကိုမှတ်ယူပါထပ်လျှောက်တာဒုတိယအချက်ပို့ပြီးတော့ကျင့်တတ်အားရလို့ထပ်လျှောက်အဲ့ဒီခါမှာမြတ်စွာဘုရားကထပ်ပြီးတော့မမေ့ရှိတော့ဆိုတခြားအကြောင်းအရာနဲ့ပတ်သက်ပြီးတော့ဥပါလိတထေးကြီးတထေးကြီးရဲ့အိမ်ဟာနှစ်ပေါင်းရှိကြစွာနိဂဏယဟန်နေရဲ့ရှည်တွင်ရေကန်တပွဲဖြစ်နေတယ်ရှည်တွင်ရေကန်ဆိုတဲ့အိဗျာဘာလဲလို့ဆိုလို့ရှိရင်ရှည်တွင်ဆိုတာဘသူလာခတ်ခတ်ရှည်ခတ်လို့ရတယ်လေရှည်တွင်တို့ရေကန်တို့ဆိုတာရှိခတ်ချင်တဲ့ပုဂ္ဂိုလ်တွေလာသည်မြအလွဲတကူခတ်လို့ရတယ်အဲ့ဒါလိုပဲဥပါလိတထေးကြီးရဲ့အိမ်ဟာနိဂဏယဟန်နေဆိုရင်ဘသူပဲလာလားအလုံးဟာဆွမ်းကွမ်းအစင်းသင်းဖြစ်နေရှည်တွင်းမှာရေလာခတ်လို့ရတယ်လို့ဆွမ်းကွမ်းလိုအပ်တဲ့ပစ္စည်းတွေဥပါလိအိမ်ရောက်လာလို့ရှင်အလွယ်ရကူရတယ်အဲ့ဒါကိုမြတ်စွာဘုရားဩပါနဗုဒ္ဓံကုလံရှည်တွင်လိုရှည်ကံလိုမျိုးရှည်တွင်ရေကံဆိုတာအရကတာပြီးတော့ရှည်လိုခြင်းတဲ့ပုဂ္ဂိုလ်တိုင်းဟာဘယ်သူမှခွင့်တောင်းစရာမလိုပဲနဲ့လာရောက်ခိုင်းယူနိုင်တယ်လို့ဥပါလိရဲ့တထေးကြီးအိမ်နဲ့ပဲဖဲနိကန္တပဲဖြစ်ဖြစ်ဝင်ပြီးတော့ဆွမ်းဖုံမေးလို့ဆွမ်းခံလို့ရတယ်ဒါ မြတ်စွာဘုရားတောင်းလိုက်တဲ့တကားတော့စွန့်ခံလို့ရနေတယ်အဲ့ဒါကြောင့်အောင်နဲ့နိဂန္ဓာတွေအိမ်ကိုကြွလာတယ်ဆိုလို့ရှိရင်စွန့်ထူပါခရိုင်းလို့ပဲလှူပါဘုရားဘာသာဖြစ်သွားလို့စွန့်မလှူရဲ့မနေပါနဲ့လူသင်တန်းသင်တယ်လို့မှတ်ထားပါလို့မြတ်စွာဘုရားတို့တိုက်တွန်းတာလူပါလို့တိုက်တွန်းတယ်အဲ့တော့တတိယလျှောက်တဲ့ရှင်ဘုရားရှင်ဘုရားမိတ်တဲ့စကားကြောင့်တပည့်တော်ဟာအတိုင်းအတဲ့အလွန်ပို့ပြီးတော့ရှင်ဘုရားပေါ်မှာကျေနပ်အာရမှုဖြစ်ပါတယ်တဲ့ရှင်ရခင်ကတပည့်တော်သတင်းကြခဲ့တယ်တဲ့ရဟန်းကောရမကဒီလိုဒီလိုဟောလို့ရှိတယ်ဆိုတာကိုတပည့်တော်ကြားဘူးတယ်တခြားမှာနေတော့ကမြတ်စွာဘုရားကိုအပုတ်ချပြီးတော့ဆန့်ကျင်ဘက်တိပြောကြတယ်ဘာပြောတာတော့ဆိုကောရမရဟန်းကဟောတယ်ငါကိုသာလှူသိမ့်တယ်တခြားလူတွေကိုမလှူသိမ့်ဘူးငါရဲ့တပည့်သားဝကားတွေကိုသာလှူသိမ့်တယ်တခြားပုဂ္ဂိုလ်တွေကိုမလှူသိမ့်ဘူးငါကိုလှူမှအကျိုးကြီးတယ်တခြားပုဂ္ဂိုလ်တွေကိုလှူရင်အကျိုးမကြီးဘူးငါရဲ့တပည့်တွေလှူမှအကျိုးကြီးတယ်တခြားပုဂ္ဂိုလ်တွေရဲ့တပည့်တွေကိုလှူလို့အကျိုးမကြီးဘူးလို့အရှင်ဘုရားကအဲ့လိုဟောလို့ရှိတယ်ဆိုတာတပည့်တော်နိဂန္ဓတွေကိုးကွယ်နေတော့ကနားထဲမှာမကြာခဏကြားတဲ့စကားဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားနာမည်ပြည့်နော်သူရဟန်းကောရမသူ့လှူမှကျန်တဲ့ပုဂ္ဂိုလ်လှူရင်အကျိုးမရှိဘူးလို့ဟောတယ်လို့အဲ့ဒီလှူရေးတန်းရေးနဲ့ပတ်သက်ပြီးမြတ်စွာဘုရားမှာသတင်းစိုးတွေထွက်တယ်အခုကျတော့ရှင်ဘုရားမိန့်လိုက်တဲ့စကားကြားရတဲ့အခါကျတော့သူတို့ပြောတဲ့အတိုင်းမဟုတ်ဘူးတဲ့ရှင်ဘုရားဟာနိဂန္ဓတွေကိုလှူပါလို့တပည့်တော်ကိုတိုက်တွန်းတာဆိုတော့သူများပြောတဲ့အတိုင်းမဟုတ်ပါဘူးဆိုတာတပည့်တော်သိရပြီရှင်ဘုရားစကားမဟုတ်ဘူးဆိုတာသိရပြီရှင်ဘုရားကိုပုတ်ချပြီးတော့တပုတ်လွေလွင်ပြောတဲ့စကားဖြစ်ကြောင်းခုတော့သိရပါပြီလူရေးတန်းရေးနဲ့ပတ်သက်လာလို့ရှိရင်တပည့်တော်ကိုယ်တိုင်သဘောပေါက်နားလည်ပါတယ်တပည့်တော်ဖာသည်ဒီကိစ္စမှာကိုယ့်ကိုဆုံးဖြတ်ရမှာဖြစ်ပါတယ်လူမဲမလူဘူးသူကသူဆုံးဖြတ်မယ်ဆုံးဖြတ်ရမယ်စကားဖြစ်ပါတယ်ဒါကြောင့်မို့၃ချိန်မြောက်လဲအရှင်ဘုရားကိုကျေနပ်အားရလို့ဥပဒကဖြစ်ခံရအောင်လျှောက်ထားပါတယ်အဲ့တော့ဥပဒကဖြစ်ခံရအောင်ကို၃ချိန်တိဥပလိတထေရလျှောက်ထားခဲ့တာအဲ့ဒီခါမှာမြတ်စွာဘုရားကဥပလိတထေကြီးကိုခေါ်နေချာတရားမျိုးဆက်ပြီးတော့ဟောတယ်တရားဟောတယ်မြတ်စွာဘုရားခေါ်နေချာတရားဆိုတာအနုပုပ္ပိကထာလို့ခေါ်တယ်အနုပုပ္ပိကထာဆိုတာတရားကိုအစင်ခေါင်းစည်းပေးပြီးတော့ဟောတာဘယ်ပုဂ္ဂိုလ်ဥပလိကိုဟောပြီးတခြားပုဂ္ဂိုလ်တွေကိုလည်းဟောတယ်ဆိုရင်ဘာကစဟောလဲမြတ်စွာဘုရားတရားဟောတဲ့ဟောတဲ့ဘာကစလဲဆိုတာအဲ့ဒီဟောစဉ်လေးရှိတယ်ပေါ့နော်ဟောစဉ်ဆိုတာရှိတယ်ဒီဟောစဉ်ကစိတ်တက်ကိုထိရောက်စွာဟိုစိတ်ပဝင်စားမှုကိုဖြစ်ပွားစေတယ်ဆက်စားခြင်းတစ္ဆာလေးပါမဟုတ်ဘူးမြတ်စွာဘုရားဆက်စားခြင်းအလွယ်လေးရစာစာတင်တယ်လို့ပဲအခက်ကြီးရစာမတင်ဘူးအလွယ်လေးရစာတင်အဲ့တော့မြတ်စွာဘုရားတရားနာတဲ့ပုဂ္ဂိုလ်တွေကိုဆက်စားခြင်းပြီးဓမ္မအစာဟောရတာမဟုတ်ဘူးဟုတ်အလွယ်လေးလိုင်းတာဖို့လွယ်တဲ့ဟာလေးရတယ်စာဟောတယ်အဲ့ဒါကိုအနုပုပ္ပိကထာလို့ခေါ်တယ်အနုဘုဗိကထာဆိုတာကထာ၅ပါးဟောစဉ်တရားကထာ၅ပါးနံပါတ်၁ဌာနကထာ နံပါတ်2ကသီလကထာနံပါတ်3ကသက်ကကထာဌာနနဲ့ပတ်သက်ပြီးတော့ပထမဟောတယ်သီလနဲ့ပတ်သက်ပြီးတော့ဆက်ဟောတယ်နောက်ပြီးတော့နတ်ပြည်ချမ်းသာနဲ့ပတ်သက်ပြီးတော့ဟောတယ်ဒါအကျိုးအကြောင်းလူတိုင်းလူတိုင်းကိုအဲ့ဒီလိုပဲဟောလို့ရှိတယ်ညဆိုစာပြီးတော့ခုမှတရားဘက်ကိုရောက်လာတဲ့ပုဂ္ဂိုလ်ဆိုရင်ဒီလိုဟောတယ်အဲ့လိုမဟုတ်ဘဲနဲ့ကမ္မထာအထုပ်ပြီးတော့နေညမယွေတရားဓုတရားမြတ်ရချင်လို့ကြိုးစားအထုပ်နေတဲ့ပုဂ္ဂိုလ်တွေကြတော့ဝိပဿနာတရားကိုတိုက်ရဟောတယ်သိပြီးသားပုဂ္ဂိုလ်တွေကြဝိပဿနာတရားဒီပုဂ္ဂိုလ်တွေကတရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေဆိုရင်ပထမဒါနကထာဟောတယ်နောက်ဒုတိယသီလကထာဟောတယ်တတိယကသက်ကထာဟောတယ်ပြပြဆိုတဲ့အခါကျတော့မကာမနာအာဒီနဝကထာကာမဂုဏ်အာယုန်ရဲ့ဆိုဝါမှုအပြစ်ကာမဂုဏ်အာယုန်ရဲ့မကောင်းတဲ့အနေအထားကိုဟောတယ်ပြီးတဲ့အခါကျမှကာမဂုဏ်အာယုန်ကထွက်ခွာခြင်းရဲ့အကျိုးကျေးဇူးကိုဟောတယ်နိခံမေအာနိတန္တကထာဒါမြတ်စွာဘုရားဟောနေကြကထာ၅ပါးအနုပုပ္ပိကထာ၅ပါးလို့ခေါ်တယ်အဲ့တော့အကျဉ်းချုပ်ပြောမယ်ဆိုရင်တဏ္ဍကထာဆိုတာပြောတာတော့လူ့ဘဝရလာလို့ရှိရင်ကိုရလာတဲ့စီတင်ကိုနှမျောတွက်တတ်မှုမရှိပဲနဲ့ကိုတတ်နိုင်တဲ့ဌာနကောင်းမှုပြုရကောင်းနေဌာနကောင်းမှုပြုရမှာမတွန့်ဆုတ်နဲ့လောကမှာစီတဲ့ဥစ္စာပြည့်ပြည့်စုံစုံရတာဟာဒါနကြောင့်ရတာဖြစ်တယ်။ဒါလောကလူတွေဟာစာဝတ်နေရပြည့်စုံရတာမဟုတ်တချို့ပင်မဆင်းရဲစွာရှာနေကြ။အဲ့တော့ဒါနကောင်းမှုလုံးမဲ့ဆိုလို့ရှိရင်တော့အဲ့ဒီဆင်းရဲဒုက္ခတက်တာ။အတိတ်ဘဝဒါနကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဘဝတစ်ခုရလာတဲ့အခါမှာနော်မပူမပင်နဲ့လေးစရာစားစရာတောက်စရာရဒါနကောင်းမှုမရှိဘူးဆိုလို့ရှိရင်ဘဝမှာအလုံးခက်ခဲတယ်သူများအိမ်လှဲပြီးတော့တောင်းစားရတာတို့ဟုတ်ဘဝရေးစားစားနေရတာတို့အဲ့ဒါမျိုးတွေကြုံတတ်တယ်အဲ့ဒီလိုမဖြစ်ရအောင်လူ့ဘူတန်မှုလေးကိုမတွန့်ဆုတ်ကြနဲ့တန်တရားထဲမှာရှိနေလို့ရှိရင်ဒါနကောင်းမှုရှိတဲ့ပုဂ္ဂိုလ်ဟာစားစရာလည်းမပူရဘူး။နော်၊နေစရာလည်းမပူရဘူးဆိုတာကိုမျက်စပြားဟော။စဉ်းစားကြည့်လိုက်လေ။တောထဲကတိရစ္ဆာန်တွေမျက်စားတဲ့အကောင်ကတော့မျက်ကရှာလို့လွယ်တယ်။ချင်းသေးတို့ကြားတို့ဆိုတာသားကောင်ဖမ်းပြီးမှစားရတာမစားမဲ့ရက်တွေဘလောက်များလဲ။နော်။သူများတဲ့တတ်နိုင်မှစားရတာသူတို့။တနေ့စားဖို့အမြဲတမ်းခက်ခဲတယ်ပြတမခက်ခဲတယ်မိကြောင်းနေပါလေဆိုဘလောက်စောင့်နေရမှာမသိဘူးသားကောင်ဖမ်းမိဖို့ဆိုစောင့်နေရအဲ့တော့တောရဲ့တိရိစ္ဆာန်နေသားကောင်နေသတ်စားတဲ့တောရဲ့တိရိစ္ဆာန်နေဘဝကမစားရမှာမြွေကြီးတွေပါလေဆိုရင်စားလောင်နေတယ်စားရတခါစားမိထမျိုးထားပြီးရင်တော့အိတ်တော့တာပဲတို့အဲစားစရာအိုက်ထဲမှာဘာမှရှိဘူးဆိုလည်းပတ်ရှာနေရရှာလို့မရဘူးဆိုသူတို့ဘဝဟာတော်တော်ဒုက္ခရောက်ပမာပြည့်ဘက်ကိုဆောင်းရသည်ဆိုရင်ဆောင်းခုငက်တွေရောက်လာတယ်။ဘာဖြစ်လို့ဆောင်းခုနဲ့ငက်တွေကဒီဘက်ရွှေ့လာတာတော့ဆိုအဓိကဟိုမှာချမ်းလို့မဟုတ်ဘူးစနိုးတွေကြာပြီးတော့အစားစားစရာမရှိတော့မြေကြီးတစ်ခုလုံးကိုစနိုးတွေကဖုံးသွားတာဖုံးနေတော့ဘာမှစားစရာမရှိဘူးငက်ကအဲ့ကြောင့်ဟိုစားစရာရှိတဲ့စီကိုပြောင်းရွှေ့လာကြတာအဲ့ဒါကိုဆောင်းခိုငက်လို့ခေါ်တာဆောင်းခိုလို့ပြောတဲ့အခါလူတွေကထင်ကောင်းထင်နေပဲဟိုမှာချမ်းလို့မနေနိုင်လို့လာတယ်လို့ထင်လို့ချမ်းလို့မဟုတ်ဘူးစားစရာမရှိလို့အစာအိမ်သာအတွက်ရွှေ့လာကြကြတာတို့ကစနိုးကြပြီဆိုလို့ရှိရင်မြေပြင်ကြီးတစ်ခုလုံးဟာစနိုးတွေဖုံးတယ်ဖုံးနေတဲ့အခါမှာမြက်တောင်မှမရှိတော့အဲ့ချင်းမြေကြီးလည်းမရှိပိုးကောင်တွေလည်းမရှိမြက်တွေမရှိတော့ တခါတခါစနိုးကြတာကတပီနှစ်ပီသုံးပီလောက်ထီအောင်ထူထက်တယ်ချို့ဆိုမကဘူးထူတယ်အဲ့တော့စားဖို့တောက်ဖို့စားမှမခဲနေအဲ့တော့နေတိုင်းစားဖို့ဆိုလွယ်တာမဟုတ်ဒါကြောင့်ဌာနကောင်းမှုလုပ်ဖို့ဆိုပြဟောတာဘဝမှာစားစရာဆိုတာအမြဲစားနေကြရတာဖြစ်တယ်နေစရာကတခါလှုပ်ထိုင်အေးစိစိပဲစားစရာဆိုတာတော့နေတိုင်းဖန်တီးနေရမှာဖြစ်တယ်ဒါကြောင့်မို့ဌာနကောင်းမှုလုပ်သင့်တယ်ဆိုပြီးတော့ဟောတယ်နောက်တစ်ခါကျတော့ဟုတ်ပြီဌာနကောင်းမှုလုပ်ပြီမဲ့လို့စားစရာရှိပြီမဲ့လို့ကိုချင်းတရားပြက်ပြားနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဒါနရဲ့အကျိုးပြည့်ပြည့်ဝခံစားမှာမဟုတ်ဘူးဒါကြောင့်ကိုကျင်းသီလကောင်းမှုအရေးကြီးတယ်လူရဲ့ဂုဏ်သိက္ခာဆိုတာကိုကျင်းသီလပေါ်မှာရှိတယ်လောကမြတ်ကုသိုလ်တွေဟာကိုကျင်းသီလရှိမှတည်တန်းနိုင်တယ်ဆိုပြီးသီလရဲ့အကျိုးကိုဟောတယ်အဲ့တော့ဒါနလည်းလောက်ရမယ်ကိုကျင်းသီလလည်းရှိရမယ်ဘုရားဘာသာဖြစ်လာပြီဆိုရင်အဲ့ဒါပြီးတော့သက္ခာကထာဟောတာသက္ခာကထာဆိုတာနပ်ပြည်ဆိုတာဘလို့ချမ်းသာတယ်ဘာမှလှုပ်ရှားကိုင်းကြအောင်လို့ပဲနဲ့အမြဲတမ်းပျော်ရွှင်ချမ်းသာမှုနဲ့တတန်းကလည်းရှိတယ်အေးစည်စည်နေရတယ်မကြောက်မကြနေရတယ်ဆိုရင်ဒီတဏှာနဲ့သီလရှိရင်ဒီနပ်ပြည်ရောက်ဖို့ရမခဲဘူးအဲ့တော့တက္ကကထာဟောလိုက်ခြင်းအပြင်တို့လက်ရှိဘဝတဲ့ကောင်းတဲ့နေရာရှိသေးတယ်ဆိုတာ information ပေးတာပဲအဲ့ဒီထီးတဲ့ကောင်းတဲ့နေရာကိုဒါနသီလလုပ်လို့ရှိရင်ရနိုင်တယ်လို့လမ်းညွှန်ပေးတာရတန်နေရာထဲမှာတွေ့နိုင်တာတွေကိုမြတ်စွာဘုရားအမှန်ကန်လမ်းညွှန်ပေးတာအဲ့တော့လူတွေကနတ်ပြည်ရောက်ဖို့ရစိတ်ဝင်စားလာကြပြီကမ္မကုံအာယုန်ဤထဲမှာပျော်ပါတဲ့စိတ်တွေဖြစ်လာတဲ့အခါမှာမြတ်စွာဘုရားဘာဟောလို့ဆိုအေးဘလို့ပျော်ကြအကောင်းကောင်းထောက်ရမဟုတ်ဘူးနော်တခဏပဲပင်တတိထာဒါလေးနဲ့တတိပေးလိုက်တာနတ်ပြည်မှာအသက်ရှိတာမှန်ပါတယ်သက်ရှိတာမှန်ပါတယ်ဒါပေမဲ့လို့အနည်းကြတော့သိရတာပဲဘလောက်အသက်ရှိရှိသိချင်းမှာပဲဆုံးသက်တယ်ချမ်းသာဒုက္ခဆိုတာထာဝရထင်ပြီးတော့မဲ့မောပမဲ့မောတဲ့ဘူးရရှိတာတဲ့စီစဉ်ဥစ္စာတွေဆိုတာဟာအိမ်မက်နဲ့တူတယ်အိမ်မက်ဆိုတာမက်နေတော့တော့ကောင်းတယ်ပြောစရာကောင်းတဲ့အိမ်မက်တစ်ခုမက်တယ်လို့လိုက်တာနဲ့ဘာတစ်ခုမှမရှိတော့ပြောက်သွားကာမဂုဏ်အာယုန်ဆိုတာအိမ်မက်ပဲတဲ့ခဏလေးနေပြောက်သွားလူတွေကြည့်နေယာတူးဆိုလဲခဏလေးပဲစီစဉ်ဥစ္စာဆိုတာလဲခဏလေးပဲကြော်ကြားမှုဆိုတာလဲခဏလေးပဲစဉ်းစားကြည့်ဦးနာမည်တွေရှန်းရှန်းတောက်ဟိုရင်းဖြစ်အောင်ပြောပြတာပါနာမည်ကြီးအစိုးရရဲ့အမှုပညာသမားတွေဒါအထင်ရှားတာကိုပြောပြတာပါနော်၄50နှစ်55နှစ်ပျောက်သွားကြရင်မရှိတော့နာမည်ကြီးမှုကယော့သွားတာကိုဆိုလို့တယ်နော်ရှုပ်ရှင်ရိုင်းလို့စပြီးတော့ငယ်ငယ်ရွယ်ရွယ်မှဆိုရင်ဇက်ကလေးတိတ်နာမည်ကြီးတော့မှဇက်ကလေးတရားလောက်ရိုက်ပြီးအမေပဲရောက်သွားပြီ။မကြခင်အမေဖြစ်သွားပြီ။နောက်အယံဖြစ်သွားပြီ။ဆိုလိုတာကြော်ကြားမှုဆိုတာခဏလေးပဲလို့ပြောတာနော်။ရုပ်ရည်ဆင်းရလဲခဏလေးပဲ။ဗမာပြည်မှာထင်ရှားတဲ့အစိုးရကြီးတွေ၊ရုပ်ရှင်မင်းသမီးကြီးတွေ၊ရုပ်ရှင်မင်းသားကြီးတွေတွေ့တယ်မို့လား။အနှစ်30ထီအောင်ကြော်တာမဟုတ်ဘူး။တင်ငါဆက်နေပဲအနည်းနဲ့ဆယ်လောက်ဆိုတာအနာကုန်အဲ့တော့ဘေဟာမထာဝရမဟုတ်ဘူးဆိုတာကိုအလုံးဟာကြောကြမှုတွေခုံသေးရှိမှုတွေဟာတခဏပဲအလုံးဟာအိမ်မက်တွေပဲ နိုးလာတာနဲ့တပြိုင်နက်ဘာမှမရှိတော့ဘူးအဲ့ဒါကိုသတိထားဖို့ဆိုပြီးတော့နိခမိအာနိအဲကာမနာအာရိနဝကထာကိုခေါ်တာမြတ်စွာဘုရားအဲ့ဒီကနေပြီးတော့ဟုတ်ပြီဒီအပြစ်မြင်ပြီးတော့အပြစ်ကရှောင်ရင်ရောပါအကျိုးရှိမှလဲလူဟာစိတ်ပြည့်စရာကောင်းတဲ့ထဲမှရောက်ရင်စိတ်ချမ်းသာရမယ့်နေရာဆိုရှာမှာပဲလေပမာပြည့်နေလို့အဆင်မပြေဘူးဆိုရင်နိုင်ငံများထွက်ဖို့စဉ်းစားတယ်ဒီမြေဒီမြို့မှာနေလို့အဆင်မပြေဘူးဆိုတော့နောက်တစ်မြို့ပြောင်းအိတ်ဆစ်ထွက်တာဒီမှာမနေတော့ပြောင်းတယ်အဲ့ဒါလိုပဲကာမဂုဏ်အာယုန်ဒီရဲ့အပြစ်ကိုမြင်လို့စိတ်ပြည့်စရာကောင်းပြီဆိုရင်ပဲကိုသွားမလဲပဲကိုထွက်မလဲဆိုအဲ့ဒါမြတ်စွာဘုရားထွက်ပေါက်ပေးတဲ့အနေနဲ့နိခမေအာနိသန္တကထာအိမ်မက်လောကကြီးတဲ့မှာမနေနဲ့အိမ်မက်လောကကြီးကိုစိတ်ပြည့်ရင်ဒီဘက်လာခဲ့ဒီဘက်ကြတော့မင်းစိတ်ချမ်းသာမှုတွေတွေးလိုက်မယ်။စိုးရင်ရမှုမရှိဘူး၊ပူပန်ရမှုမရှိဘူး။သာဝရအငိမ့်တက်ကိုဒီဘက်မှာရနိုင်တယ်ဆိုတာကိုဟောတာ။အဲ့ဒါကထာ၅ပါးလို့ခေါ်တယ်။ဒီခေါ်စဉ်နဲ့ပဲဟောတာမြတ်စွာဘုရား။ဥပလိတထေးကြီးကိုလည်းအော်လေးဟောလိုက်တဲ့အခါကျတော့အမတန်စနစ်ကြတဲ့တရားကိုကြားနာရလိုက်တဲ့အခါမှာသူစိတ်ဟာတကယ်ကိုအတဲ့တရားတွေဖြစ်လာတယ်။ဘာနဲ့တူတုံးဆိုလို့ရှိရင်အဝတ်တစ်ခုကိုဆေးမဆိုးခင်ရေနဲ့ဆက်ပြားနဲ့ဖွှျော်လိုက်တဲ့အခါဖွှေးဆွတ်သွားတယ်လို့ပဲ။အဲ့ဒီဖွှေးဆွတ်သွားတဲ့အနေအထားမျိုးကိုရသွားတယ်။သူစိတ်ထဲမှာအငြိကြေးတွေမရှိတော့ဘူး။အတဲ့တရားနိခမ္မကိုလိုချင်တဲ့အတက်တဲ့စိတ်တွေဖြစ်လာတယ်။အဲ့ဒီလိုဖြစ်လာပြီဆိုတဲ့အခါမှာမြတ်စွာဘုရားကလောကကြီးထဲမှာရှိနေရင်ဒါအသိဖို့လိုတယ်အမှန်တရားဆိုတာဒီ၄မျိုးပဲဒုက္ခသမုဒယဒုက္ခနိရောဓဒုက္ခနိရောဓမဂ္ဂအဲ့တော့ဒုက္ခသမုဒယနိရောဓမဂ္ဂဆိုတဲ့သစ္စာ၄ပါးကိုမြတ်စွာဘုရားရှင်းပြတာအဲ့ကြတော့မှနော်တန်တရားကြီးတွေမှာရှိနေတဲ့များတော့ဒုက္ခပဲအဲ့ဒီဒုက္ခကိုဘယ်သူကထုတ်နေသမှုရိယသစ္စာဆိုတဲ့တဏှာထုတ်နေအဲ့ဒီနှစ်ခုနဲ့ပဲတန်တရားဟောကလွတ်လန်းမရှိဖြစ်နေတယ်အဲ့တော့အမှန်သိခြင်းဆိုတာကစာပြီးမဂ္ဂင်၈ပါးကျင့်တရားကိုကျင့်ကြံကြိုးကိုအထောက်လိုက်မယ်ဆိုရင်ဒုက္ခနိရောဓဆိုတာကိုတွေ့ကိုတွေ့ရဒုက္ခရှိရင်ဒုက္ခနိရောဓရှိမယ်အပူရှိရင်အေးရှိရမယ်အမဲရှိရင်ဖြူရှိရမယ်အမောင်ရှိရင်လင်းရှိရမယ်အဲ့ဒီအလင်းကိုသွားခြင်းဒါနဲ့သွားဆိုပြီးတော့သစ္စာ၄ပါးကိုခေါ်လိုက်တာဒုက္ခနဲ့သမုဒိယကပဝတိသစ္စာလို့ခေါ်တယ်တန်တရားထဲမှာကျင်းနေနေတဲ့သမုဒိသစ္စာပဝတိသစ္စာဏိရောဓနဲ့မဂ္ဂကဏိဝတိသစ္စာတန်တရားဟောကနေပြီးထွက်ခွာတဲ့သစ္စာနှစ်ခုတည်းပဲဟောတာ။ဟုတ်တမျိုးဒီပဝတိပိုင်းမှာနှစ်ခုအကြောင်းနဲ့အကျိုးနိဝတိဆိုတဲ့တန်တရားကနေထွက်ခွာဖို့ကြတော့အကြောင်းနဲ့အကျိုးဒါပဲဟောတာပဲ။အဲ့တူမြတ်စွာဘုရားကသစ္စာ၄ပါးကိုရှင်းပြလိုက်တဲ့အခါမှာခုနကစိတ်ဓာတ်တွေစိတ်အားတွေတက်ပြီးတော့တိကျင်စိတ်တွေလွှမ်းမိုးနေတဲ့အချိန်မှာဖြူစင်းနေတဲ့အဝတ်ကိုအယောင်ဆိုးပေးလိုက်သလိုဥပလိတထေးကြီးရဲ့စိတ်ဟာအသိဉာဏ်နဲ့အယောင်ဆိုးလိုက်တာဖြစ်သွားတယ်ပေါ့ဒါကြောင့်သူဟာစိတ်ထဲမှာအညစ်အကြေးတွေကင်းတဲ့ဓမ္မစက္ခုအမှန်တရားနဲ့ပတ်သက်လာတဲ့အသိဉာဏ်ပညာမျက်စိဟာလင်းငယ်နဲ့ပွင့်သွားတယ်ဖြစ်လာခဲ့တယ်။ဘ ဘယ်လိုပွင့်လာသလဲဆိုရင်ပွင့်မှုပွင့်နေကြတော့ရှံကိဉ္စီတပုရိယဓမ္မသဗ္ဗတံနိရောဓဓမ္မဖြစ်ခြင်းသဘောရှိတဲ့အရာမှန်သမျှချုပ်ပြက်ခြင်းသဘောရှိတယ်အဖြစ်ဖြစ်ခြင်းရှိတဲ့သဘာဝတရားမှန်သမျှမှာကုံဆုံးချုပ်ပြက်ခြင်းသဘောရှိတယ်ဆိုလိုတာဖြစ်တာမှန်သမျှနောက်ဆုံးမှပြတ်မှာပဲလောကကြီးဟာဘယ်အရာမှမမြဲဘူးဆိုတဲ့အမြင့်ဆုံးဝိပဿနာဉာဏ်ကိုသိပြီးတော့သောတပတ္တိမဉ္ဇဉ်ရသွားတယ်သောတပန်ဖြစ်သွားတယ်လို့ဆိုလိုတယ်ဓမ္မစက္ခုဆိုတာဓမ္မနဲ့ပတ်သက်ပြီးတော့ရှင်းရှင်းကြီးကြီးနားလည်သဘောပေါက်ပါတယ်ဓမ္မစက္ခုဖြစ်တော့မဲ့ဆိုရင်အမြင့်ဆုံးဝိပဿနာဉာဏ်ကပါလေရှံကိဉ္စီသမုဒိယဓမ္မသဗ္ဗတံနိရောဓဓမ္မသူပဲဆက်ကြမှာလဲအဲ့ဒါပါနော်ဓမ္မစက္ခုဖြစ်ပုံကိုပြောတရားစကူဖြစ်တယ်ဆိုတာဟာဘာလို့ဖြစ်ချင်းသဘောရှိတဲ့အရာခတ်သိဟာပြည့်ချင်းသဘောရှိတယ်ဒါလုံးဝလက်ခံလာတော့အများဘာဖြစ်နေတော့ဆိုဖြစ်ချင်းသဘောရှိပေမဲ့လို့ပြည့်ချင်းသဘောမရှိဘူးထာဝရဆိုတဲ့စကားတွေရှိတယ်လေထာဝရကောင်းကင်ဘုံရောက်သွားရင်မင်းဘယ်တော့မှမသေးတော့ဘူးထာဝရဘုံဆိုပြီးတော့ရှိနေအဲ့တော့ဘုရားရဲ့ဆုံးမမှာထာဝရဘုံဆိုမှရှိဘူး။နော်။ဖြစ်လာတဲ့အရာမှန်သမျှဟာပျက်စီးခြင်းမှာဆုံးသတ်တယ်။အဲ့ကြောင့်မို့မဖြစ်ချင်းသေးတာလည်းအမှန်တရားဖြစ်သွားတယ်။ဖြစ်နေရင်တော့ပြက်အောင်မှာပဲ။အဲ့ဒါကိုဝိပဿနာဉာဏ်သိပြီးတော့မဲ့ရ။ဝိပဿနာဉာဏ်မပါပဲနဲ့မဆိတ်ဆိုမှဖြစ်ဘူး။ဒါကြောင့်မို့ဝိပဿနာအမြင်ဆုံးဖြစ်တဲ့ဝိပဿနာအမြင်ဒါတိတ်ခဝိပဿနာထက်တန်တဲ့ဝိပဿနာဖြစ်လာတဲ့သဘောတရားမှန်သမျှဖြစ်ချင်းသဘောရှိတဲ့တရားသင်္ခါရတရားမှန်သမျှပြက်ချင်းသဘောရှိတယ်ဆိုတဲ့အတိခေါင်းထဲမှာရောက်ပြီးတော့ထို့အတိရဲ့ဆန့်ကျင်မဲ့ဖြစ်တဲ့ဒိဋ္ဌိတို့ဝိသကိစ္စတို့ဒါတွေကင်းသွားတယ်လို့ပြောတာတန်တရားမရှိတော့ဘူးအဲ့တော့ဥပါလိတထေးကြီးဟာဒီတရားနာလဲရတာနဲ့ဒိဋ္ဌဓမ္မသစ္စာတရားကိုသိသွားတယ်ပတ္တဓမ္မသူကိုယ်တိုင်ရသွားတယ်ဝိတိတဓမ္မသူကိုယ်တိုင်သဘောပေါက်နားလည်သွားတယ်ပရိယောဂလဓမ္မတရားဆိုတာသူကိုယ်တိုင်ရှင်းတဲ့နှလုံးထဲမှာရောက်သွားတယ်ဒိဋ္ဌဝိသိကိစ္စထာဝရရှိတဲ့အရာလောကမှာရှိသလားမရှိဘူးလားနဲ့ပတ်သက်တန်တရားမရှိတော့ဘူးတန်တရားကိုလွန်မြောက်သွားတယ်ဝိကတကထံကထောကထံကထံဆိုတော့မိကုန်းနေထုံတယ်ဘယ်လိုလဲဘယ်လိုလဲဆိုတော့မိကုန်းနေမေးစရာမလိုတော့ဘူးအမှန်တရားနဲ့ပတ်သက်ပြီးတော့သူ့ရင်ထဲမှာရှင်းသွားတယ်လို့ပြောတာဝေသရိစ္ဆပတ်တော်ဓမ္မအရာမှာသူကရဲဝံ့တယ်ကိုယ့်ကိုဆုံးဖြတ်တယ်သူများပြောလို့မရတော့သူကိုယ်တိုင်သိတယ်သူကိုယ်တိုင်သဘောပေါက်တယ်သူကိုယ်တိုင်နားလည်တယ်ဒါသာအမှန်လို့လက်ခံတာအပရပစ္စယောသူများစကားအပေါ်မှာဘယ်တော့မှမယုံကြည်ဘူးတရားနဲ့ပတ်သက်လာလို့ရှိရင်သူများကိုယုံလို့လက်ခံတာမရှိတော့ဘူးအပရပစ္စယောတထုသာသနိမြတ်စွာဘုရားဆုံးမနဲ့ပတ်သက်လာလို့ရှိရင်ဘသူလာပြောလို့မှလက်ခံရအကြောင်းမရှိတော့သူကိုယ်တိုင်သိသွားပြီလို့ဆိုလို့တယ်အထိပ္ပယ်နော်အဲ့ဒီလိုသူကိုယ်တိုင်သိသွားတဲ့အခါမှာသတ္တဗံဖြစ်သွားပြီမြတ်စွာဘုရားကိုရှောက်တယ်အရှင်ဘုရားတဲ့ဟန္တာသာဒါနိမယံပန္တိကိစ္ဆာမဘူကိစ္ဆာမယဘဟုကရဏီယာအရှင်ဘုရားတဲ့အခုတရားလဲဆုံးသတ်တော့အရှင်ဘုရားတပည့်တော်ပြန်မရစေပါတဲ့တပည့်တော်တို့မှာအလုတ်ကိစ္ဆာများပါတယ်တဲ့ဒါကြောင့်မို့အိမ်ပြန်လိုက်ပါအောင်မယ်ဘုရားစီခွင့်ပန်လိုက်တယ်အိမ်ပြန်လိုက်ပါအောင်မယ်ဆိုအဲ့ဒီလိုပြန်လိုက်ပါအောင်မယ်ဆိုတဲ့အခါမှာမြတ်စွာဘုရားကပြန်တော့လို့ပြောဘယ်တော့မှမပြောတာเนาะပြန်ရင်ပြန်လို့အဲ့ဒီမြတ်စွာဘုရားသုံးနေ့ရှိတဲ့ဇာတ်လေးကဘာလို့ဆိုရင်ယတ္တဒါနိကာလံပညတိယတ္တဒါနိကာလံကပတိယတ္တဒါနိတွန်းကပတိကာလံပညတိအေးကိုဘကူကို ကိုသွားရမယ့်အချိန်ကိုကိုတိပြီးသားပဲမဟုတ်လားဒါပဲပြောလိုက်ချင်နော်အဲ့ဒီစကားကပြန်ခိုင်းလို့ပြန်ရတယ်ဆိုရအစွန်းရောက်တာမရှိတော့ဘုရားပြန်ခိုင်းတာမဟုတ်ဘူးနော်အေးကိုဘကိုတိတဲ့တိုင်းပဲကိုအာရမာရလည်းတိရတယ်ပြန်မယ့်အချိန်နဲ့ကိုကိုတိတယ်ယသရဏိဣရိယံခေါ်ရဖို့တာမျိုးကပြောနေကြစကားတခုပဲရှုစေရှင်သရဏိကာလမင်းတိကဲတိတဲ့အတိုင်းလှုပ်ပါလို့ပြောလိုက်တယ်အဲ့ဒါလို့မြတ်စွာဘုရားဆရာခွင့်တော်မြတ်စွာဘုရားကခွင့်ပေးလိုက်တဲ့အခါမှာမြတ်စွာဘုရားဟောသမယတရားတွေနဲ့ပတ်သက်ပြီးတော့ခြေနဲ့နှစ်သက်ပြီးမြတ်စွာဘုရားအာရပါယကာရဝဖြူပြီးတော့အိမ်ပြန်သွားတဲ့တထေးကြီးအိမ်ပြန်ရောက်တဲ့အခါကျတော့အိမ်ကတထေးကြီးအိမ်ဆိုတော့ security ရှိတယ်တကားဆောင်ရှိတယ်နော်လူတိုင်းဝင်လို့မရဘူးဂိတ်ဆောင်ရှိတယ်ပေါ့နော်အဲ့ဂိတ်ဆောင်ကိုအိမ်ရောက်သွားတဲ့အခါဂိတ်ဆောင်ကိုပြောတယ်ဂိတ်ဆောင်ကိုခေါ်တဲ့အခါမှာအစ္ဆတက်ကီသမ္မဒောဝရိကသမ္မာဆိုတဲ့ဟာကငါလူလို့အဓိပ္ပာယ်လည်းရတယ်။ရှင်းနိနိခေါ်တဲ့တကားတငယ်ချင်းလို့လည်းခေါ်ပြောပြန်လို့ရတယ်။တငယ်ချင်းတကားဆောင်ခိတ်ဆောင်နော်ဒီနေ့ကနေစပြီးတော့နိကန္တတွေလာလို့ရှင်မြင်တကားပိတ်ကွာဒီနေ့ကနေစပြီးခရိုင်တို့နိကန္တတွေဝင်လို့ထွက်လို့မရဘူးဒီနေ့ကနေစပြီးတော့ဒီကန္တာတွေအတွက်တကားပိတ်ရမယ်ဗုဒ္ဓရဲ့တပည့်ဖြစ်တဲ့ဘိက္ခုဘိက္ခုနီဥပဒကဥပတိကာတွေအတွက်တကားဖွင့်ပေးဒါပြည့်သူရဲ့ပြောင်းလဲမှုသူအမိတ်ပေးခဲ့တာသူတကားဆောင်နော်ဒီနေ့ကနေစပြီးတော့တကားဖွင့်အကယ်၍များနိကန္တတယောက်ဟာလာမယ်ဆိုလို့ရှိရင်သူပြောအရှင်ဘုရားဒီနမရပ်ပါအိမ်နဲ့မွေမှန်းနဲ့ဒီနမရပ်ပါ။နော်ဆိုပြီးတော့ပြောပြတယ်။ဒီနေ့ကနေစပြီးအိမ်ဝင်ခွင့်ပိတ်လိုက်ပြီ။နိကန္တတွေနိကန္တတွေအတွက်အိမ်ဝင်ခွင့်ပိတ်ထားပြီ။ဘုရားရဲ့တပည့်ဖြစ်တဲ့ဘိက္ခုဘိက္ခုနီဥပဒကဥပဒိကာတွေအတွက်တကားဖွင့်လိုက်တယ်။အရှင်ဘုရားအကယ်၍စွမ်းကွမ်းလိုချင်တဲ့ဆိုရင်ဒီနာပဲဆောင်။ယူလာမယ်။စွမ်းတော့လောက်မယ်။ဒါပဲအိမ်နဲ့ဝင်လို့မရအဲ့ဒီအနေစာတကပိတ်သူကအဲ့လိုမိတ်ပေးပြီးတော့အိမ်နဲ့ဝင်သွားတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားနဲ့ပထမဆုံးတွေ့ပြီးတော့စကားပြောခဲ့တဲ့ဒီကတပတိဆိုတဲ့နိဂဏဘုံကြီးနိဂဏဘုံကြီးကနားစွန့်နေတယ်သူကဥပါလိဖျားစီသွားတာကိုတထေးကြီးကိုဖျားထံလွတ်တာမကြိုက်ဘူးသူတော့မကြိုက်ဘူးမသွားသင်ဘူးနဲ့ပြောတာအဲ့ဒီကလေးကသူကနားဆွင့်နေတာနားဆွင့်တော့ဘာသတင်းကြားလာတော့ဆိုဟာဥပါလိတထေးကြီးကဘုရားဘာသာပြောင်းသွားပြီတဲ့သတင်းကချက်ချင်းပြတ်သွားပြတ်သွားတော့ဓိကတဓိကတပတိဆိုတဲ့နိဂဏဘုန်းကြီးကသူတို့ဆရာကြီးစီတော့ပြောတယ်ဒီသတင်းကြားတယ်တဲ့ဥပါလိတကရေဗုဒ္ဓဘာသာဗုဒ္ဓသာဝကအဖြစ်ခြေညာလိုက်တယ်လို့ကြားတယ်ဆိုသူတို့ဆရာကြီးကမယုံကြည်ဘူးမဖြစ်နိုင်ပါဘူးကွာဥပါလိလို့ပုဂ္ဂိုလ်ကဘယ်တော့မှဂေါရမရဲ့တပည့်မဖြစ်ဘူးတဲ့ဂေါရမကသာသူဖြစ်သူတပည့်ဖြစ်မယ်တဲ့ဆိုတော့ဟိုကဒီကတပတ်တည်းကဒုတိယအကျင့်ထပ်ပြောတယ်မဟုတ်ဘူးဟုတ်ဒုတိယတကြိမ်ညင်းနေတတိယအကျင့်ထပ်ပြောတယ်တတိယအကျင့်လည်းမယုံဘူးဥပါလိယဘုရားဘာသာဖြစ်တယ်ဆိုမယုံဘူးလို့ပြောတော့ကဲဒါဖြင့်အရှင်ဘုရားတဲ့တေချာတိအောင်တပီတော့ကိုယ်တိုင်ဥပါလိအိမ်ကိုသွားလိုက်ပါမယ်ဥပါလိဟာကောရမရဲ့ကောရမယဟန်ရဲ့တပည့်ဟုတ်တပည့်ဖြစ်ရောက်တဲ့ဆိုတော့ဟုတ်မဟုတ်ကိုယ်တိုင်သိအောင် သူသွားလိုက်ပါမယ်အိမ်ကိုသူကရင်ကြောက်သွားမယ်ဆိုအဲ့တော့မှနိကန္ဒဆရာကြီးကတပတ်တည်းသွားပါဟုတ်မဟုတ်မင်းသိအောင်လုပ်ခဲ့ပါနော်ဆိုပြီးတော့အဲ့ကျလွတ်လိုက်တယ်အဲ့တော့ဒီကန္ဒတပတ်တည်းဟာဥပါလိအိမ်နဲ့ရောက်ရောတကားသောင်းနဲ့တန်းတွေ့တာပဲတကားသောင်းကမှားထားတဲ့အတိုင်းပဲအိမ်နဲ့အဝတ်မခံဘူးခုနကသူမှားထားတဲ့စကားလေးပြောပြပြောပြလိုက်တဲ့အခါကျတော့ကိုတော့ဆုံးလို့ချင်းဒီနာပဲရပါအိမ်နဲ့တော့မဝင်နဲ့တော့ဆိုတော့သူကသိကြပြီဆိုပြီးတော့တကားဆောင်ကပြောခဲ့တော့ဆိုတကားတဲ့သူဆုံးမလို့ချင်းမဟုတ်ဘူးဆုံးလို့ချင်းလို့လာတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီကနေပဲပြန်လှည့်သွားပြန်လှည့်သွားပြီးတော့နိဂန္ဓဆရာကြီးစီတီအကျိုးကြောင့်သွားပြောတာကြားတဲ့တဲ့ဟာဟုတ်တယ်တပီးတော့အစရတဲ့အရှင်ပြားကိုပြောတယ်ဥပါလိသွားတာသူသဘောမကျဘူးဆိုတော့ပြောတယ်ခေါ်တော်မြတ်စွာဘုရားကအစ်မတန်မှလက်စားတတ်တယ်အပြောကောင်းတယ်ခေါ်တော်ဘုရားမေတ္တာမှအပြောကောင်းတယ်အာဝတ္တဏီမာယာလူတယောက်ကိုမျက်စိလဲတော့ပြောပြီးတော့စီယုံတဲ့နေရာမှာသူကတိတ်ထက်မြက်တယ်အဲကြောင့်မသွားသင့်ဘူးလို့ပြောခဲ့တယ်။ဒါပေမဲ့လို့သူပြောတာနားမထောင်ဘူးတဲ့။ဟောနားမထောင်လို့အခုတော့ဥပါလိတထေးကြီးဟာရံကောရမရဲ့မာယာစက်ကွင်းနဲ့ရောက်သွားပြီပေါ့။လက်သားခံရပြီတဲ့။သူကအဲ့လိုပြောပြနော်။အဲ့လိုပြောတော့ဆရာကြီးကမယုံမဖြစ်နိုင်ပါဘူးကွာ။ဥပါလိကခေါရမယဟန်ရဲ့တပည့်ဖြစ်တယ်ဆိုတော့မဖြစ်နိုင်ပါဘူးခေါရမကသာဥပါလိတပည့်ဖြစ်မှာပေါ့မင်းတို့သတင်းလွှဲနေတာနေပါပါမဟုတ်ဘူးသူကိုယ်တိုင်မေးခဲ့တယ်မဖြစ်နိုင်ဘူးဩအဲ့တော့တကယ်သိအောင်ဒီတစ်ခါငါကိုယ်တိုင်သွားဆုံးသမ်းမယ်သူတပည့်ပြောတော့မယုံလို့ငါကိုယ်တိုင်သွားမှာကွာဆိုပြီးတော့ထွက်လာနိကနဆရာကြီးကနောက်ပါပရိသတ်အချမ်းရမြောက်များစွာနဲ့ခရိုင်လို့ပဲဥပါလိအင်ကိုကြွနေကြအတိုင်းကြွသွားတယ်ကြွသွားတဲ့အခါကျတော့တကားဆောင်ကခလန်းလန်းကလေးကဥပါလိဆရာကြီးဥပါလိရဲ့ဟိုတကားဆောင်ကခလန်းလန်းကလေးကနိကန္ဒဆရာကြီးလာနေတယ်ဆိုတော့မြင်လိုက်တာနဲ့တကားနေထွက်ပြီးတော့တားလိုက်တယ်တိဋ္ဌပန္တိမပါဝိတိအရှင်ဗျာဒီမှာပဲရပါရှေ့မလာပါနဲ့ရှေ့မဝင်ပါနဲ့လို့ထွက်ပြီးတော့တားတာချက်ချင်းရှင်ဗျာဒီမှာပဲရပါရှေ့မဝင်လာပါနဲ့ဒီကနေ့မှာဒီကနေ့ကစပြီးတော့ဥပါလိတထေးကြီးဟာဒီကောရမယဟန်ရဲ့တာဝကအဖြစ်ခံယူသွားပါတယ်ဒါကြောင့်နိကန္ဒနိကန္ဒီတို့ရဲ့အတွေ့တကားကိုပိတ်ထားပါပြီ။ကောရမဗုဒ္ဓရဲ့တပည့်ဘိက္ခုဘိက္ခုနီဥပဒကတို့အတွက်တကားကိုဖွင့်ထားပါတယ်။အကယ်၍အရှင်ဘုရားဆုံးကွမ်းလို့ရှိတယ်ဆိုရင်ဒီနာပဲရက်ပါ။အရှင်ဘုရားစီယူလာပါလိမ့်မယ်။တကားဆောင်ကသူ့တောင်းဝန်နဲ့ပြောတာ။ပြောလိုက်တော့နိကန္ဒဆရာကြီးကကဲအဆွေတော်တကားမှုတဲ့ဒီလိုဆိုလို့ရှိရင်ဒီလိုဆိုလို့ရှိရင်ဥပါလိတထေးကြီးကိုသွားပြောလိုက်ပါနိကန္ဒဆရာကြီးဟာနိကန္ဒပရိသတ်မြောက်များစွာနဲ့တကားအပြင်မှာခိဝမှာရောက်နေပါတယ်ခေဝမှာရောက်နေပါတယ်သူဟာတထေးကြီးကိုတွေ့ကြပါတယ်သူပြောသွားတရင်ပေးခိုင်းအဲ့တော့ကောင်းပါပြီဆိုပြီးတော့တကားမှုကဥပါလိတထေးကြီးစီသွားပြီးတော့အကျိုးကြောင့်သွားပြောတယ်ပြော ြောတော့ဥပါရိသထေကြီးကအဆွေတော်တကားမှုတဲ့ကောင်းပြီဤအဲ့လိုဆိုလို့ရှိရင်တကားနဲ့အဲ့အလဲမှရှိတဲ့သူတို့ကခေတ္တကားနဲ့အိမ်အလဲမှရှိတဲ့တကားဆောင်ခေတ္တနာနေတဲ့တဲလေးဆောက်ထားတာရှိတယ်ပေါ့။ဟောတကားဆောင်နေလာတဲ့ဧည့်တွေနာနေဖို့အတွက်ထွာရတာလားခေတ္တရနာတဲ့နေရာလေးအဆောက်အဦတွေရှိတယ်။အဆောက်အဦတွေရှိပြီးတော့အဲ့ဒီဟာကိုရည်ညွှန်းပြီးတော့အဲ့အဆွေတော်တကားမှုဒီလိုဆိုလို့ရှိရင်အလေကောင်းမှရှိတဲ့ထွာရတာလာမှာနေရာလေးပြင်ထားလိုက်နေရာခင်းလိုက်နေရာခင်းထားလိုက်လို့ဆိုသွားပြီးတော့ခင်းထားလိုက်လို့ခိုင်းပြီးတော့တထေးကြီးကအိမ်ထဲကနေထွက်လာပြီးတော့အဲ့ဒါကမို့ရဲ့တွင်းမှာရှိတဲ့ထွာရတာလာခိတခဏနားတဲ့အဆောက်အဦလေးမှာတတိရောက်လာရောက်လာပြီးတော့အော်အဲ့ဒါတို့ပြောပြီးတော့တကားမှုကိုအဲ့မှာနေရာပြင်ထားလိုက်ဆိုတော့တကားမှုကသွားပြီးတော့နေရာတွေပါလေးပြင်တယ်ပြင်ပြီးတဲ့အခါဥပါရိတတိကြီးကိုအကြောင်းကြားတယ်ရှင်သတိမင်းပြောတဲ့အတိုင်းအဲ့ဒီမှာနေရာထိုင်ခင်းပြင်ဆင်ပြီးပါပြီဆိုတတိယသွားတယ်သွားပြီးတော့အဲ့ဒီမဲ့အကောင်းဆုံးနေရာအမြင့်ဆုံးနေရာကိုသူတက်ထိုင်နေလိုက်အကောင်းဆုံးနေရာသူကရွေးပြီးတော့ထိုင်လိုက်တယ်ပြင်ထားတဲ့ဟာရွေးထိုင်လိုက်ပြီးတော့ကဲအဆွေတော်နိကန္တော့တကားမောင်းတကားမူနာတဘုရားဆရာကြီးစီသွားပြောလိုက်ဥပလိတထေကြီးကအရှင်ဗျာလာခြင်းနဲ့ဆိုရင်ဝင်ခဲ့ပါလို့ပြောတယ်လို့သွားလျှောက်လိုက်ရှင်ဗျာလာခြင်းနဲ့ဆိုရင်လာခဲ့ပါအေးဒီထဲဝင်လာခြင်းနဲ့ဆိုရင်ဝင်လာခဲ့ပါခုနတကားပြင်မှာရက်ခိုင်းထားတာရှင်ဗျာဝင်ခြင်းနဲ့ဆိုရင်ဝင်ခဲ့ပါလို့ပြောလိုက်လို့ဆိုအဲ့ဒါနဲ့တကားမှုကသွားပြီးတော့ပြောတရင်ပြေးတဲ့အခါကျတော့နိဂန္ဓဆရာကြီးကမြောက်များစွာသောနိဂန္ဓပရိသတ်နဲ့အတူအဲ့ဒီထွာရတာလာအဆောက်အုံရှိရာကိုချင်းကပ်ပြီးတော့လာတယ်တဲ့ရှေးတုန်းကဆိုလို့ရှိရင်နာလနာတထေးကြီးကနိဂန္ဓဆရာကြီးကိုဘယ်လောက်လေးစားတုံးဆိုရင်အဝေးကလမ်းမြင်တဲ့နေရာကနေလာပြီးတော့ခီဦးကျူဆိုတယ်အဲ့ဒီမှာခင်းကျင်းထားတဲ့နေရာတွေထဲမှာအကောင်းဆုံးနေရာကအဲ့ဒီဆရာကြီးကိုသူ့ရဲ့ကိုယုံနဲ့သူ့ကိုယ်တိုင်သူ့အသားနဲ့မထိအောင်သူ့ချုံနဲ့ကိုယုံနဲ့ဆရာကြီးကိုပတ်ပြီးတော့နော်အပတ်သူ့ဆရာကြီးထိုင်မဲ့ကလက်ထိုင်နေပါတယ်ကိုသူ့ဝတ်တဲ့အဝတ်နဲ့ကိုဖုံတုတ်သေးတယ်မြတ်မြတ်နုနုပေါ့ဖုံတုတ်ပြီးတဲ့နေရာမှာအကောင်းဆုံးနေရာကိုသူကိုယ်တိုင်ထိမ့်ပွေပြီးတော့အဲ့ဆရာကြီးကိုထိုင်ခိုင်းတယ်တဲ့အခုတော့အဲ့လိုမဟုတ်တော့သူကအကောင်းဆုံးနေရာထိုင်နေပြီးတော့ထိုင်ရက်ပဲလမ်းပြောတယ်ရှင်ဗျာထိုင်ရင်လို့ရှိရင်ဒီမှာနေရာလေးရှိပါတယ်ကြိုက်တဲ့နေရာထိုင်ပါလို့ပြောတာအဲ့ကြတော့အဲ့တော့ဘယ်လောက်ခံစားရမလဲဆိုစဉ်းစားကြည့်ပေါ့နော်ရှင်ဘုရားကြိုက်တဲ့နေရာထိုင်ပါလို့အဲ့လိုပြောလိုက်တဲ့အခါနိဂန္ဓဆရာကြီးကမထိုင်ဘူးမတ္တရရဲ့ဘာပြောတော့ဆိုဥပါဒိတ်တထေကြီးအုံမတော်တိတွန်ခပတိထတော်တိတွန်ခပတိတထေကြီးမင်းယူလာသလားယူနေပြီလားတော့မဟုတ်မင်းကမိုက်မဲသွားပြီလား ရှူးနေတာလားအသုံးမမိုက်မဲ့သွားတာလားခါတိုင်းလို့အပြုတ်မှုမျိုးမဟုတ်တော့အဲ့လိုပြောတော့သွားတော့ကသမဏယဟန်ဂေါရမစီသွားပြီးတော့ယဟန်ဂေါရမရဲ့အယူဝါဒကိုအပြစ်တင်မဲ့ဆိုပြီးတော့သွားခဲ့တာနော်သူကဥပမာလေးပြောတယ်သွားတော့ကတော့မျက်လုံးနဲ့သွားတယ်ပြန်ကြတော့မင်းမျက်လုံးပါမလားသွားတော့ကတော့နှလုံးသားပါတယ်ပြန်ကြမင်းနှလုံးသားမပါတော့ဘူးဆိုတဲ့အဓိပ္ပာယ်မျိုးပြောလိုက်တယ်နော်နှလုံးသားမပါတော့ဘူးသွားတော့ကမျက်လုံးနဲ့သွားတာခုမျက်လုံးမပါခဲ့ဘူးမင်းဟာဆုံးရှုံးပြီးတော့ပြန်လာတာလားဆိုပြီးတော့အခုဟာယဟန်ဂေါရမရဲ့ဝါဒစက်ကွင်းနဲ့မင်းမိသွားပြီပေါ့နော်ဝါဒစက်ကွင်းနဲ့မှမိသွားပြီပေါ့ယဟန်ဂေါရမကမင်းကိုလှည့်စားလိုက်ပြီပေါ့အရင်ကလည်းတပီးတကာဆိုတော့သူကအဲ့လိုထက်စီးနဲ့ပြောတာပေါ့အဲ့ပြောတော့တထေးရက်ပါပြောတော့ရှင်ဘုရားဟုတ်တာပေါ့တပီးတော်ကိုယံဂေါရမလှည့်စားလိုက်တာတိတ်ကောင်းနဲ့လှည့်စားခြင်းနဲ့လှည့်စားတာတဲ့အလွန်ကောင်းတဲ့တဲ့ယံဂေါရမအသုတ်ပြုလိုက်တဲ့အတ္တပညာအလုံးကိုကောင်းတယ်တပည့်တော်ချစ်ခင်မြတ်နိုးတဲ့ဆွေမျိုးသားချင်းတွေဟာအခုလိုမာယာမျိုးနဲ့တိမ်သွင်းနိုင်မယ်ဆိုလို့ရှိရင်တပည့်တော်ဆွေတွေမျိုးတွေဟာလည်းတကယ်ကိုနှစ်ပေါင်းရှိကြစွာစီပွားချမ်းသာဖို့အတွက်ဖြစ်မှာတဲ့ခတ္တရမျိုးနွယ်တွေဒီလိုလက်စားခံရရင်လည်းခတ္တရမျိုးနွယ်တွေဟာချမ်းသာကြမှာပဲပြမနာမျိုးနွယ်တွေလက်စားခံရရင်လည်းပြမနာမျိုးနွယ်တွေချမ်းသာကြမှာတဲ့ဝတ္တဆိုရဲကုန်းဒီလဲလို့မျိုးနွယ်တွေလက်စားခံရရင်လည်းသူတို့လည်းချမ်းသာကြမှာပဲသုဒ္ဓဆိုရဲသူရှင်ရဲ့မျိုးတွေလက်စားခံရရင်လည်းသူတို့လည်းချမ်းသာကြမှာကုံကုံပြောရမယ်ဆိုလို့ရှိရင်เนาะလောကမှာရှိတဲ့တရဝအလုံးနတ်တိပြမရိအပါဝင်အခုတပည့်တော်ကိုလှည့်စားတဲ့လှည့်စားမှုမျိုးများခံလိုက်ရရင်တော့သူတို့သိတ်ချမ်းသာကြမှာပဲသိတ်ကောင်းတဲ့လှည့်စားမှုမျိုးပဲသူပြောပြီးတော့ရှင်ဘုရားကိုဥပမာတစ်ခုရှောင်းမယ်တဲ့တတိယရှင်ဘုရားဥပမာတစ်ခုရှောင်းမယ်ဥပမာယမိတိကိစေဝေညုပုရိသပါတိတတအထာဥပမာနဲ့ပြောလို့ရှိရင်အသိဉာဏ်ရှိရင်ပို့သဘောပေါက်တယ်ပေါ့ဒါမှဥပမာနဲ့ပြောမှာဆိုသူဥပမာလေးရပါဗျာရှေးတုန်းကတဲ့ပုံနာအုပ်တယောက်ရှိတယ်သူကငယ်ငယ်ရွယ်ရွယ်ပုံနေမလေးကိုအိမ်အောင်ပြုတ်ထားအဖိုးကြီးကသူသမီးရွယ်ပြီးရွယ်လေးကိုအိမ်အောင်ပြုတ်အဲ့ဒီပုံနေမလေးကကိုဝန်ရပြီးတော့သားဖွားကနေအချိန်ရောက်တဲ့အခါမှာပုံနာကြီးကိုခိုင်းတယ်နော်ပုံနာကြီးအသက်ကြီးပြီပုံနေမလေးကငယ်ငယ်လေးရှိသေးတယ်နိုင်နေပေါ့ကဲပုံနာကြီးဈေးသွားသူကလေးမွေးလာလို့ရှင်အဲ့ဒီကလေးကစားဖို့အတွက်ရောက်ရုပ်ကလေးသွားဝယ်ဈေးသွားအေးမြောက်ရုပ်လေးသွားဝယ်ဆရာပုံနဲ့ရပြောတယ်ဟဲ့နေ့ယောက်ျားလေးမှလည်းမသိမိန်းကလေးမှလည်းမသိယောက်ျားလေးမွေးရင်တော့မြောက်ထီးကလေးဝယ်ရမှာပေါ့အဲ့တော့မိန်းကလေးဆိုရင်လည်းမြောက်မကလေးဝယ်ခဲ့ရမှာပေါ့အခုကယောက်ျားမှလည်းမသိမွေးမှမမွေးသေးပဲနဲ့မွေးတော့ဖြစ်တာပေါ့မရဘူးခုသွားဝယ်ဆိုတော့အဲ့ဒါပုံနဲ့ရကြောက်ကြောက်နဲ့ထွက်သွားစေးသွားပြီးတော့အဲ့ဒီမြောက်ရုပ်ကလေးဝဲလာရောက်လာတဲ့အခါကျတော့ဒါသူတို့ဒါလေးမွေးလိုက်ရင်ဒီမြောက်ကလေးနဲ့ဆော့ဖို့ပေါ့မြောက်ရုပ်ကလေးအဲ့ဒီကမှပုံနှိမ့်မလေးကပြန်ပြောတယ်ဒီမြောက်ရုပ်လေးကိုတဲ့ဒီရောက်မကြိုက်ဘူးအဲသွားစေးစုပန်းရိုက်စီသွားဒီမြောက်ရုပ်လေးကိုအဝါရောင်လေးဆုပ်ပေးပါလေသွားပြောသွားပြန်ရပုံနိုင်ခိုးရောက်တဲ့အခါကျတော့အဝါရောင်ဆိုးဖို့အတွက်ဖွ့ရမယ်လျှော်ရမယ်အယောင်ပြောင်းဖို့အတွက်ဝါရောင်ဆိုးဖို့အ အဲ့ဒီစေစုပန်းရိုက်စီသွားတဲ့အခါမှာဒီအယုတ်ကလေးကိုဖုတ်လျှော်ပြီးတော့အဝါရောက်ဆိုးပြီပါလို့ဆိုပုံနာကြီးတဲ့ဆိုးလို့တော့ရတယ်ဖုတ်လို့လျှော်လို့မရဘူးတဲ့ဒါပြတ်သွားလိုက်မယ်အယောင်ဆိုးလို့ကတော့ရတယ်ဖုတ်လို့လျှော်လို့ကတော့မရဘူးနော်ဖုတ်လို့လျှော်လို့မရဘူးအဖို့လျှော်မခံဘူးတဲ့အဲ့ဒါလို့ပြောလိုက်တဲ့အခါကျတော့သူပုံနာကြီးကထီမြောင်းရုပ်ကလေးဟာအဖို့လျှော်မဆေးဆိုးလို့တော့ရတယ်အဖို့လျှော်မရဘူးဆိုတော့အဲ့ဒီဇာလန်းလေးကိုပြောပြီးတော့အရှင်ဖျားတဲ့ထီတိုင်းပဲတဲ့ထီဆေးဆိုးပန်းရိုက်သမားပြောတယ်လို့ပဲမြောက်ရုပ်ကလေးဟာဆေးဆိုးလို့တော့ရတယ်ဖို့လျှော်ရိုက်နေမခံဘူးအဲ့ဒါလို့ပဲတဲ့မိုက်မဲတဲ့ဏိကန္တရရဲ့ဝါဒဟာတဲ့အယောင်ဆိုးလို့တော့ရတယ်ဖို့လျှော်လို့မရဘူးအဲ့ဒါနဲ့ပြောရတာသူကနော်အဖို့လျှော်မခံဘူးပေါ့နော်အပေါ်ရန်လေးတော့ပြောလို့ရတယ်ပေါ့တည်တည်ချာချာဖို့လျှော်မဲ့ဆိုရင်အရှင်ဘုရားတို့ဝါဒဟာဒီလိုပဲအဖို့လျှော်မခံဘူးဒါနဲ့အဲ့ဒီပုံနာကြီးကအဝတ်တစ်ထည်ပိတ်အုပ်တော်ကိုယူသွားပြီးတော့ဆေးဆိုးပန်းရိုက်စီသွားပြန်တယ်လျှော်ဖို့ပြီးတော့ဆေးဆုပ်ပြီးပါအာဒါတော့ရတယ်လျှော်လို့လည်းရတယ်ဖို့လို့လည်းရတယ်ဆေးဆုပ်လို့လည်းရတယ်အဲ့ဒါလိုပဲတဲ့ကောရမဗုဒ္ဓရဲ့အယူဝါဒမြတ်စွာဘုရားရဲ့အယူဝါဒဟာနော်ပညာရောင်ဆိုးလို့လည်းရတယ်ပညာရှိပုဂ္ဂိုလ်တွေကကြိုက်တယ်လို့နော်ဖို့လျှော်လို့လည်းရတယ်ဆိုလို့ရဘလို့ပဲစစ်စစ်စစ်စစ်စစ်စစ်ခံနိုင်တယ်သူပြောခြင်းနဲ့ဥပမာကနိဂန္ဓဝါရဟာအယောင်ဆိုးလို့မရတယ်အဖို့လျှော်မခံဘူးဂေါရမဗုဒ္ဓရဲ့ဝါရကအယောင်ဆိုးလို့လည်းရတယ်ဖို့လို့လျှော်လို့လည်းရတယ်ကြိုက်တယ်လို့မေးလို့ရတယ်ပေါ့အမှန်တရားဒီလိုပြောတော့အဲ့ဒီဥပမာနဲ့ပြောလိုက်တဲ့အခါကျတော့နိဂန္ဓဆရာကြီးကအေးဥပါလိတကကြီးမင်းကိုနိဂန္ဓဗုဒ္ဓနာတဗုဒ္ဓရဲ့အဝကလို့အားလုံးကတိနေကြတယ်အခုဘသူရဲ့တဝကလဲလို့ပြောရင်ဘလို့ပြောမလဲပေါ့နော်အခုဘသူတပည့်လို့ပြောရမှာတော့ဆိုအဲ့တော့ဥပါလိကဥပါလိတတိကြီးကနေရာကထပြီးတော့အဝတ်စာကိုပြင်ဆင်ဝတ်ပြီးတော့သူ့ဘက်ကိုမလှဲ့ဘူးမြတ်စွာဘုရားရှိရဘက်ကိုလှဲ့နော်လှဲ့ပြီးလက်အုပ်ချီးပြီးတော့နိဂန္ဓနာတဗုဒ္ဓကိုကာထာပုတ်ပေါင်းဆယ်ပုတ်နဲ့မြတ်စွာဘုရားခုံးနေ ਉ ချီကျူးပြီးတော့သူဟာကောရမဗုဒ္ဓရဲ့တပည့်ဖြစ်ပါတယ်လို့ကာထာပုတ်ပေါင်းဆယ်ပုတ်နဲ့ပြောတာအဲ့ဒီမဲ့သူပြောတဲ့ထဲကတပုတ်လောက်ပြောရမယ်ဆိုရင်တကယ်ပညာရှိတဲ့အသိတွေ့ဝေမှုကင်းတဲ့နော်စိတ်ထဲမှာရှိတဲ့ဆူးညောင်းခလုတ်တွေကိုဖြတ်စီးပြီးတဲ့အောင်ပွဲအလီဒီကိုရရှိပြီးတဲ့မြတ်တာတဲ့စိတ်ရှိတဲ့ကိုကျင့်သီလပြည့်စုံတဲ့အမတန်ကောင်းမြတ်တဲ့အသိပညာရှိတဲ့မညီမျှမှုတွေကိုကျော်လွှားပြီးဖြစ်တဲ့သို့မဟုတ်အစိတ်တောက်တွေကိုကျော်လွှားပြီးဖြစ်တဲ့အညစ်ကြေးကင်းတဲ့ခေါရမမြတ်စွာဘုရားရဲ့တပည့်တော်ကဖြစ်ပါတယ်ဆိုရာကိုသူကအကျဉ်းကြီးဆဲကဆဲကျင်းပြောလိုက်တာဆဲကတာနဲ့ခေါရမဗုဒ္ဓရဲ့တပည့်ပါဆိုတာကိုပြောလိုက်တဲ့အခါကျတော့နိဂန္ဓဖရာကြီးကစိတ်ပြက်လက်ပြက်ဖြစ်သွားပြီးတော့ဥပါလိရေဘယ်တော့ငါမြာကောရမဗုဒ္ဓရဲ့ခုံကျေးဇူးတွေကိုစုဆောင်ထားတာလေခုံကျေးဇူးတွေအများကြီးပဲပြောတာတည်းတက္ကထာတက္ကထာကို450ခုံနည်းကများခုံတော့9ပါးတည်းမကဘူးသူကအများကြီးပြောတာဘယ်တော့ငါမြာစုထားတာတော့ဆိုရှင်ဗျာတဲ့ပန်းမျိုးစုံပွင့်တဲ့ပန်းမုံကြီးပန်းမျိုးစုံကနေခူးထားတဲ့ပန်းမုံကြီးတဲ့မှာအဲ့ဒီပန်းမုံကြီးကိုတဲ့ဒီကျွမ်းကျင်လိမ္မာတဲ့ပန်းကုန်းတဲ့ဆရာက ကိုချိုက်တဲ့အယောင်မျိုးစုံထည့်ပြီးတော့အလွယ်တကူကုန်းလို့ရပါတယ်ဂေါရမဗုဒ္ဓမှာချီးမွမ်းစရာကောင်းတွေအများကြီးရှိတော့ချိုက်တဲ့ဟာဆွဲယူပြီးတော့လုပ်လို့ရပါတယ်အဲ့လိုပြောလိုက်တဲ့အခါနိဂန္ဓနန္ဒဗုဒ္ဓဟာမြတ်စွာဘုရားရဲ့သူ့ရဲ့တခါကမြတ်စွာဘုရားပေါ်မှာချီးညူလေးစားမှုကိုသူ့စိတ်ထဲမှာမခံနိုင်ဖြစ်ပြီးတော့ချက်လက်စီခေါ်တာပေါ့နော်မကြည်မနှက်တွေဖြစ်ပြီးတော့အဲ့ဒီနေရာမှာပဲသူ့အန်နေတဲ့။ဟုတ်။သူ့အန်နာဘလို့ကြောင့်အန်နာတော့ဆိုစိတ်ဆင်းရဲမှုကနှလုံးသားကိုသွားပြီးတော့ပူလောင်တယ်။ပူလောင်တဲ့အခါနှလုံးသွေးရှန်တယ်။တခါတည်းဟိုရင်ဖြစ်တတ်တယ်မို့လား။နှာခေါင်းကသွေးယူတာမျိုးလို့ပေါ့။အဲ့တော့နှလုံးသားပူပြီးတော့အဲ့ဒါသွေးရှန်ပြီးတော့သွေးယူတာ။အဲ့ဒါနဲ့စိတ်ဆင်းရဲမှုကိုကြောင်းပြုတ်ပြီးတော့အဲ့လိုပါဇက်ကသွေးတွေထွက်လာတယ်သုတ်တန်ကဒီမှာပဲဆုံးသတ်ထားတယ်ဒါလေးပဲဆုံးသတ်ထားတယ်သို့တော့အထက်ကရာကနောက်ဆက်ပါပြောထားတော့ဆိုအဲ့ဒီဆရာကြီးဟာတဲ့အဲ့ဒီနေရာနေစားပြီးတော့ကျမကြီးထိခိုက်သွားတယ်ပေါ့စိတ်ဆင်းရဲမှုနဲ့ကြုံပြီးကျမကြီးထိခိုက်သွားတော့နာလန္ဒမြို့မှာလည်းသူမနေတော့ပဲနဲ့ပါဝါကိုပြောင်းသွားတယ်တဲ့အဲ့ဒီပါဝါမှာမကြခင်မဲ့ကွယ်လွန်သွားတယ်။ဒါနောက်ဆက်တွေ့သိရတယ်နော်။ပါဝါမှာကွယ်လွန်သွားတယ်။ဒါဟာဥပါဠိဂေါရမဗုဒ္ဓမြတ်ဗုဒ္ဓနဲ့နာလန္ဒတတိကြီးဥပါဠိတို့ရဲ့အကြောင်းဖြစ်ပါတယ်။တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့မေဇိဝနိကေကျမ်းမှာအခုလို့မှတ်တမ်းတင်ထားသည့်အတွက်ကြောင့်ဥပါလိတထေကြီးနဲ့ဗုဒ္ဓတို့ရဲ့ဆုံတွေ့တဲ့ခန်းကိုပြည့်ပြည့်စုံစုံသိရှိနားလည်ကြရတာအဲ့ဒီသိရှိနားလည်တဲ့အထက်မှာမိမိတို့မှတ်သားစရာရှိတာကိုမှတ်သားလို့ရှောင်းတရားရှိတာတွေကိုရှောင်းကျင်းလို့မိမိတို့ယဉ်တဲ့နှလုံးထဲမှာတရားအသိရအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းရှိစေချာအရှင်ဖေယာရှင်ဖေယာဖေယာတပည့်တော်တို့သည်ဓမ္မအတိညာဓမ္မအတိညာရှားရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမြတ်မပြုနိုင်ပါသောကြောင့်ဓမ္မအတိညာရှားရှိစေရန်ရှိတန်ကြလေဓမ္မသဘင်ရှင်ရင်ခြင်းပါပြုလို့ကြ၍အမတ္တဒါနဓမ္မဒါနတရားလှူတော်ကိုပြုလို့ကြပါကုန်၏တရားတော်မြတ်ကိုကျိုးသိလေးမြတ်စွာမမတ်သားသာအာယုန်ထားလေနာကြားကြပါကုန်၏တရားတော်မြတ်ကိုတတဘဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ကြရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေသတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖို့ဖွာဆွေမျိုးညာတိတို့အားကုသိုလ်အမြဝေင့ပါကုန်၏သာသနာတော်ဆောင်၌လောကဆောင်၌တို့အားကုသိုလ်အမြဝေင့ပါကုန်၏သုံးဆက်တဘုံကျင့်ဤကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်ပြီကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း